2006အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝင်စစ်ဖက်ကဲမှုကိုစုံစမ်းစစ်ဆင်နေတဲ့အလုပ်တော်ထောင်လိုင်းကော်မတီကနေထွက်ပေါ်စီစဉ်မရှိတဲ့အကြောင်းကော်မတီဥက္ကဋ္ဌဒေဗင်နျူးနက်စ်ကတင်းလာနေမှာပြောဆိုလိုက်ပါရဲ့။နိုင်ငံရေးရွေးချယ်တဲ့လူတွေချမ်းမှာအမျိုးမျိုးပြောဆိုနေရတာဖြစ်တဲ့အကြောင်းရာဥကလွတ်ထွက်ပြီးကိုကော်မတီဝင်တူးဖြစ်တဲ့ဒီမိုကရက်ပါတီအလုပ်တော်အမတ်အဒမ်စကစ်ဖာကျင်းပချက်ထုတ်ပြန်တောက်ဆိုခဲ့ပြီးနောက်မှာပဲကော်မတီဥက္ကဋ္ဌနျူးနက်စ်ကတင်းလာသူကိုပြောဆိုလိုက်တာပါ။ဒီမိုကရက်အလုပ်တော်အမတ်စကစ်ကတော့နှစ်ပေါင်းများစွာအတူလက်တွဲအစလုပ်ခဲ့ကော်မတီဥက္ကဋ္ဌကိုထွက်ပြေးဖို့တိုက်တွန်းချက်ကိုလွန်လွန်နဲ့ဆုံးဖြတ်ခဲ့တာမဟုတ်ကြောင်းနဲ့ကော်မတီဥက္ကဋ္ဌတူအနေနဲ့စုံစမ်းစစ်ဆေးမှုကိုမှန်မှန်ကန်ကန်နဲ့ဥဆောင်မှုမပေးနိုင်ရင်အများပြည်သူအနေနဲ့ယုံကြည်မှုရှိမှာမဟုတ်ဘူးလို့လည်းကျင်းပချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့ထရမ်ပါအမေရိကန်ထောင်လိုင်းရဲ့အမတ်မထင်ကြားချက်ထောင်လိုင်းခံရကြောင်းကော်မတီဥက္ကဋ္ဌနျူးနက်စ်ကပြည်ရဲ့သတင်းပတ်တွေထုတ်ပေါ်မပြောမီသတင်းအစီရင်ခံမဲ့သူနဲ့အင်ဂျီယောဝင်းအတွင်းတွေ့ဆုံခဲ့တဲ့အကြောင်းသူ့ရဲ့ကြောင်းရဲ့ပုဂ္ဂိုလ်ဖြစ်တဲ့ချက်ကင်လာကပြောဆိုထားပါအစီရင်ခံစားတင်ကြားတဲ့သတင်းတွေကိုလေ့လာကြည့်ရှုဖို့လုံခြုံတဲ့နေရာဖြစ်အင်ဂျီယောမှာတွေ့ဆုံခဲ့တာဖြစ်ကြောင်းလည်းကော်မတီဥက္ကဋ္ဌရဲ့ကြောင်းရကမနေ့ကပဲသတင်းတော်တွေကိုပြောဆိုထားတာပါအစောပိုင်းမှာတော့ကော်မတီဥက္ကဋ္ဌနျူးနက်စ်ကတွေ့ဆုံခဲ့တဲ့နေရာကိုထုတ်ပေါ်ပြောဆိုတာမရှိဘူးလို့တရုတ်စီရင်ခံသူဘသူဆိုတာကိုလည်းအခုချိန်ထိထုတ်ပေါ်ပြောဆိုတာမျိုးမရှိသေးပါဘူး Republican အောက်တော်အမတ် Peter King ကတော့ကော်မတီဥက္ကဋ္ဌရဲ့လိုရည်တွေမှာအမှားယွင်းမရှိတဲ့အကြောင်းဒီကိုပြောပါတယ်ဒီမိုကရက်ထက်လွတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကတော့ကော်မတီဥက္ကဋ္ဌနျူးနက်စ်နေရာမှာလူစားထုတ်ဖို့လွတ်တော်ဥက္ကဋ္ဌ Paul Ryan ကိုတောင်းဆိုထားလို့ဒီမိုကရက်ပါတီအောက်တော်လူနည်းစုခေါင်းဆောင်နောက်ပြလို့စီကတော့အ ਨੇ ဆုံးအစ်အနေနဲ့အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေကိုစုံစမ်းစစ်ဆေးမှုတွေမှာကော်မတီဥက္ကဋ္ဌမပါတင်ဘူးလို့ပြောဆိုထားပါတယ်